ရှင်းလင်းလုံးလူလူရေးတော်ပုံကြီးနောက်ပိုင်းဒုတိယအင်အားအကြီးဆုံးလူငယ်ကြောင်းသားနိုင်ငံရေးပါတီတစ်ခုဖြစ်တဲ့လူပေါင်းတဲ့ဒီမိုကရက်တစ်ပါတီဟာနိုင်ငံအတွင်းတရားဝင်ရပ်တည်ခွင့်ရဖို့ကြိုးစားနေတဲ့တပြိုင်တည်းမှာပဲသဘောထားကွဲလွဲမှုတွေနဲ့မရင်မရအခြေအနေတွေနဲ့ကြုံနေရပါတယ်။လူပေါင်းတဲ့ဒီမိုကရက်တစ်ပါတီကိုအင်အားကြီးနိုင်ငံရေးပါတီတစ်ခုအဖြစ်ပြန်လည်ရပ်တည်ပြီးတော့မပြည့်စုံသေးတဲ့ဒီမိုကရေစီပေါ်ဆောင်ရေးလှုပ်ရှားမှုတွေကိုအင်တိုက်အားတိုက်လုပ်နိုင်ဖို့ရမှာဘလို့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်ဆိုတာကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။ပြည်တွင်းမှာနိုင်ငံရေးလှုပ်ရှားမှုတွေကိုအရှိန်အဟုန်မြင့်လှုပ်ဆောင်ကြဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လူပေါင်းတဲ့ဒီမိုကရက်တစ်ပါတီကိုမြန်မာနိုင်ငံတွင်းတရားဝင်နိုင်ငံရေးပါတီအဖြစ်ပြန်လည်တည်ထောင်ခွင့်ရရေးလက်ရှိပါတီဥက္ကဋ္ဌဦးအောင်မိုးစောဦးဆောင်တဲ့အဖွဲ့ဝင်22တဦးကပြည်ထောင်စုရွေးကောက်ပွဲကျင်းပရေးကော်မရှင်မှာရှောက်ထားခဲ့ပြီးဖြစ်ပါတယ်။ဒီလိုရှောက်ထားတာဟာလူပေါင်းတဲ့ဒီမိုကရက်တစ်ပါတီတွင်ပါတီဝင်အားလုံးရဲ့သဘောထားဆန္ဒညှိနှိုင်းနေစေကာလမှာသဘောတူညီချက်မရသေးဘဲလှုပ်လိုက်တာလို့ဆွဆွဲပြီးတော့ပါတီမပုံတင်တာကိုတရားဝင်ကန့်ကွက်တယ်လို့လူပေါင်းတဲ့တခြားအစုအဖွဲ့တစ်ခုကစနေနေ့မှာပဲသတင်းစာရှင်းလင်းပွဲလုပ်ပြီးပြောဆိုလိုက်ပါတယ်။ဒီလိုကန့်ကွက်တဲ့ဆိုတာရွေးကောက်ပွဲကော်မရှင်စီကိုလည်းအကြောင်းကြားစာပေးပို့ခဲ့ပြီးဖြစ်ပြီးတော့လူထုကိုအသိပေးတာဖြစ်ပါတယ်လို့လူပေါင်းတဲ့ဒီမိုကရက်တစ်ပါတီပထမအကြိမ်ဗဟိုကော်မတီအစုအထဲမှာပါဝင်သူတွေထဲကတဦးဖြစ်သူဦးကျော်လင်းကပြောပါတယ်
။ဘာကြောင့်ကန့်ကွက်ရပါလဲဆိုခဲ့ရင်ဟိုကျွန်တော်တို့ညီညီလေးညှိနေတဲ့အချိန်မှာဟိုညီညီလေးလှုပ်ပြီးတော့ညှိနေရက်တမတ်ချက်ကိုမရောက်ခင်မှာလက်ဦးမှုယူပြီးတော့ရေကောက်ဝဲတရားမှုရေကောက်ဝဲကျင်းပရေးကော်မရှင်ပတ်ပုံတင်ခြင်းကြောင့်ကန့်ကွက်ခြင်းဖြစ်ပါတယ်။အလို့ဦးတစ်ဖက်ညှိတဲ့အချိန်ဟာမပြီးသေးပါဘူး။ညှိနေတုန်းမှပဲသမတ်တင်ပါတီညီလာခံကအစုတွေအားလုံးဟာညီညွတ်ရေးကိုတိဆောက်ကြမယ်ခုအဖွဲ့တွေအားလုံးကြံကြဲတဲ့လူတွေအားလုံးစုပေါင်းပြီးတော့လုပ်ပါမယ်ဆိုပြီးတော့တိဆောက်နေတဲ့အချိန်မှပဲသူတို့လက်ဦးယူပတ်ပုံတင်တဲ့အတွက်ဒီပြဿနာကြီးဖြစ်လာခဲ့ရတာပါ။
လူပေါင်းတဲ့ပါတီရဲ့မူလနိုင်ငံရေးဥတီချက်တွေဖြစ်တဲ့ဆရာနာရှင်စနစ်လုံးဝဖျက်သိမ်းရေးဒီမိုကရေစီနဲ့လူ့အခွင့်အရေးအပြည့်အဝအာမခံမှုရှိရေးပြည်တွင်းငြိမ်းချမ်းရေးနဲ့ဒဏ်လူရေးကိုပိုင်ပြဋ္ဌာန်းခွင့်ကိုအာမခံနိုင်တဲ့ပြည်နယ်ပေါင်းစုံပြည်ထောင်စုတည်ဆောက်ရေးစတဲ့ဥတီချက်တွေနဲ့ပြည်တွင်းနိုင်ငံရေးလှုပ်ရှားမှုတွေကိုအရှိန်အဟုန်မြင့်လှုပ်ဆောင်ဖို့ရည်ရွယ်ချက်နဲ့တရားဝင်မြေပေါ်မှာပြန်လည်ရပ်တည်နိုင်အောင်ပါတီမှတ်ပုံတင်တာဖြစ်တယ်လို့အခုပါတီမှတ်ပုံတင်တဲ့ကိစ္စမှာပါဝင်သူတွေတဲကတဦးဖြစ်တဲ့ဦးစောစောထွန်းကတုံ့ပြန်ပါတယ်
။ကျန်ဝင်လာကြတဲ့ကဒီတနည်းမိပါလာပေါ့နော်။ဒီကဲကျွန်တော်တို့ January လရဲ့စပြီးတခြားလုံးဒီထဲမှာရှိတဲ့လူပေါင်းတဲ့အင်အားစုအသီးသီးအနေနဲ့ရရကပါတီရဲ့ဘောဒီအကုန်လုံးနဲ့စူးစီးထိုင်နေတဲ့ကိစ္စတွေကိုကျွန်တော်လုပ်ခဲ့ပါတယ်။ဒါပေမဲ့ကျွန်တော်အနေနဲ့ကတော့ကျွန်တော်တို့အခုပြန်ဝင်လာတဲ့ဒီနေသားမှာခြေဆိုင်တဲ့လူပေါင်းတဲ့ပါတီခန္ဓာချုပ်အနေနဲ့ကပုဇလေခေါနဦးရဲ့ဒီကဲမှာရှိတဲ့နည်းနည်းရရကပုဇလေ14ဦးရဲ့ပေါင်းပြီးတော့ကျွန်တော်22ဦးနဲ့ပါတီမှာပုံတင်ထားတာပါဒီကိစ္စကလည်းကျွန်တော်တို့ဒီအစိုးရရဲ့ပြောင်းစုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ညီနိုင်တဘောတူညီချက်ရကျွန်တော်တို့ပါတီကိုပြည်ရမယ်မြေပေါ်မှာပြန်လည်ရပ်တည်နိုင်အောင်ချိုးဖောက်နေဖြစ်စဉ်ဖြစ်ပါတယ်
အခုလိုမျိုးအစုအဖွဲ့နှစ်ခုအကြားသဘောထားကွဲလဲနေတဲ့အခြေအနေကိုညှိနှိုင်းပြီးတော့ညီညွတ်ရေးတည်ဆောက်သွားခြင်းနဲ့ဆန္ဒရှိတဲ့ဆိုတဲ့သဘောမျိုးနှစ်ဖက်စလုံးကပြောခဲ့ပေမဲ့လက်ရှိမှာကတော့တိတ်မကြခင်အချိန်အတွင်းညှိနှိုင်းလို့ရနိုင်မယ့်အလားအလာတော့မတွေ့ရသေးပါဘူးတချိန်ကဆီယာနာရှင်စနစ်ချုပ်ငင်းရေးဒီမိုကရေစီတည်ဆောက်ရေးနဲ့လူ့အခွင့်အရေးအပြည့်အဝရရေးတို့အတွက်လက်တွဲလှုပ်ဆောင်ခဲ့ကြသူတွေဟာဒီကနေ့လိုပြုပြင်ပြောင်းလဲရေးပေါ်ဆောင်နေတဲ့အချိန်ကာလမှာသဘောထားကွဲပြားပြီးတစ်ဖက်နဲ့တစ်ဖက်ပြစ်တင်ဝေဖန်နေကြတာဟာညီညွတ်ရေးအတွက်အလားအလာကောင်းမဟုတ်သလိုဒီမိုကရေစီတည်ဆောက်ရေးအတွက်လည်းအာရုံစေတယ်လို့သုံးသပ်တာမျိုးတွေထွက်ပေါ်နေပါတယ်ရှင
်။နောက်ဆုံးရမျက်မှောက်ရေးရာသတင်းတွေစာပေဂီတသိပ်ပံနဲ့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုရှုစားကြရမှာဖြစ်ပါတယ်။ VOE ရဲ့ TV season တွေနဲ့ပတ်သက်လို့ဝေဖန်ကြံပြုတ်ကျင်နေဆိုရင်တော့ burmese@voenews.com ဆိုတဲ့အီးမေးလ်ကိုစာရေးသားကြံပြုတ်နိုင်ကြပါတယ်။ VOE TV season ကိုရှုစားအားပေးကြဖို့ဖိတ်ခေါ်ပါတယ်ခင်ဗျာ။